မြန်မာနိုင်ငံနေရာတော်တော်များများမှာရေကြီးရေလျှံလာတွေဖြစ်နေပြီးတော့ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာအရင်နှစ်တွေကထက်ရေပိုတက်လာနေတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။မွန်ပြည်နယ်ဖီလင်းဖအံမြောက်ရီလမ်းပိုင်းတို့မှာတော့လမ်းရေကျော်တာတွေဖြစ်နေတဲ့အတွက်လမ်းမဆက်သွယ်ရေးလည်းပြတ်တောက်နေပါတယ်။ဒီအကြောင်းကိုတော့ VO မြန်မာပိုင်းသတင်းတော့ကိုထန့်အောင်ခန့်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဇူလိုင်20ရက်ကစတင်ပြီးဒီကနေ့ထိကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာရေကြီးရေလျှံတာတွေဖြစ်ပေါ်နေပြီးကရင်ပြည်နယ်မှာရေဘေးသင့်ပြည်သူ16000ကျော်နေပြီလို့ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါရယ်ဒီနေ့မှာတော့ပဲခူး၊ရွှေကျင်နဲ့မတ်တောင်မြို့နယ်တွေမှာရေကြီးရေလျှံတာတွေဆက်လက်ဖြစ်ပေါ်နေပြီးမွန်ပြည်နယ်ဘီးလင်းမြို့မှာတော့အရင်ရက်တွေကထက်ရေပိုတက်လာတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ
်အခုလက်တလုံးကတော့အဲ့ဒီကိစ္စတွေပဲကျွန်တော်သွားနေတာအခုပထမတော့အဲ့ဒီပြင်းနဲ့မွန်မှာပေါ့နော်ဒါဖြစ်တယ်ဖြစ်ပြီးတော့အခုမွန်မှာကျွန်ရင်ဘီးလင်းမှာနည်းနည်းလေးပူဖြစ်လာတယ်ဘီးလင်းမှာနည်းနည်းပူဖြစ်တယ်အခုမတ်တောင်နဲ့ရွှေကျင်မှာဖြစ်တယ်မတ်တောင်မှာလည်းနည်းနည်းပူတက်လာတယ်နောက်ပြီးတော့ရွှေကျင်မှာလည်းနည်းနည်းလေးပူများလာတယ်အရင်ရက်ကလည်းဆိုင်အဲ့ဒါပဲနောက်ပြီးတော့ပကူးမှာကျွန်တော်တို့ရောက်ခဲ့ဆိုတော့၃နေရာပေါ့နော်ကျွန်တော်တို့ဒီနေ့ရောက်တာအဲ့ဒါပဲပကူးရဲ့မားတော့ရဲ့ရွှေကျင်ရဲ့ညမများရဲ့နောက်ဟိုမွန်မဲမှာခုနပြောတဲ့ဘီးလင်းမှာအုပ်နေတဲ့ပို့ပြီးတော့များလာတယ်ဒီနေ့ပြည်ပြည်နဲ့ပတ်တဲ့အဲ့ဒီဟာပဲအဲ့ဒီအတွက်ကိုကျွန်တော်တို့ကနေပြီးတော့တကယ်ရန်ဆိုးသွားနေတယ်ဆိုတာအခုနည်းနည်းပို့ပြီးတော့ဒီကြီးရတွေကပြန့်ပြန့်နှံ့နှံ့ဖြစ်လာတယ်ပေါ့နော်ဒီကြီးရပြန့်မကျသေးတာပဲပြန့်မကျပဲနဲ့နည်းနည်းပို့များလာတယ်အဲ့ဒီသဘောပဲ
မော်ရမယ်မြို့မှာကလန်းနေရေကျော်နေတဲ့အတွက်ဆက်သွယ်ရေးပြတ်တောက်နေပြီးရင်ကျောပိတ်ဆို့တာတွေဖြစ်ပေါ်နေပါတယ်။လမ်းမဆက်သွယ်ရေးပြတ်တောက်တဲ့နေရာတွေကိုလည်းအစိုးရနဲ့လူမှုကွန်ရက်ရေးအဖွဲ့တွေကပူးပေါင်းပြီးကူညီနေပါတယ်။လမ်းမဆက်သွယ်ရေးအခြေအနေကိုတော့ဖန်ဒေတာကန်ကိုတင်ထူးဝေကခုလိုဆိုပါတယ
်။ကျင်းပိုင်တော့ဆိုမော်ရမယ်နဲ့ဖန်အလန်ပိတ်သွားပြီပေါ့။အဲ့တော့ဖန်အလန်နဲ့ရှိပိတ်နေတာပေါ့ရန်ကုန်ဖန်အလန်ပိတ်သွားပြီ။အခုမော်ရမယ်ဖန်အလန်လည်းကြီးကကားဖြတ်လို့မရတော့ဘူး။ကားတွေနာသွားပြီ။ရောက်ရီလန်လည်းပိတ်နေတဲ့သဘောရှိတယ်ပေါ့။အဲဟိုဘက်ချမ်းမဆိုလို့ရှိမှန်ကြီးကိုဒုက္ခတဲ့စကားလုံးပေါင်းလို့ဆိုလည်းပြောဖို့။ဖန်အလန်တို့အတိရွှေကုန်းတို့တိုင်ပေါ်လို့ဆိုလည်းတိုင်ပေါ်ဆိုလည်းဖန်ရှင်ပြတ်ကနေတပြုတ်လို့မြုံတော့အခုဆိုပုံမြုံပြီပေါ့
။ပဲခူးတိုင်းမှာတော့ပဲခူးရွှေချင်းမရောက်တော့မှရေကြီးရေလျှံတာတွေဖြစ်ပေါ်နေပါတယ်။ဒီကနေ့မှာတော့ပဲခူးမြေအားစိုးရင်ရေမတ်တက်ကျော်လွန်သွားပြီးအနေမိုင်းရက်ကွက်တွေမှာရေတွေဝင်ရောက်လာတဲ့အတွက်ပဲခူးမြို့ပေါ်မှာရေဘေးကဲ့သို့စကန်19ခုဖွင့်လှစ်ထားပြီးလူဦးရေ1000ကျော်ရေဘေးဒုက္ခကိုခံစားနေရပါတယ်။ရေကြီးရေလျှံတာကြောင့်ခလီတယောက်တည်ဆုံးခဲ့တယ်လို့ပဲခူးရေဘေးနဲ့ပတ်သက်ပြီးဒေသခံတဦးဖြစ်တဲ့ကိုတင်ဆိုးကအခုလိုပြောပါတယ်
။ပဲခူးမြေအားစိုးရင်ရေမတ်ကရှိရရှိတယ်။ရှိရရှိတယ်မှာစိုးရင်ရေမတ်ခုရှိရရှိတယ်ကျော်သွားတဲ့အတွက်လည်းဈေးစကန်တွေဖွင့်လိုက်ရတာလေ။လေကြီးသေးရမင်းတို့တနေ့ရတော့ကလေးတရားကလေးငယ်လေးပေါ့နော်ဒီနှစ်သားတော့ဒီနှစ်ကလေးလေးတရားတော့အဲ့မှာလေကားတော့ရည်တဲ့သူရိုက်သေးသွားတယ်လို့ကျွန်တော်လက်သိရတယ
်မိုးလီဝတ်တန်းနဲ့ဇလားပေတာညွှန်ကြားမှုဦးစီးဌာနကမွန်ပြည်နယ်ကရင်ပြည်နယ်ပဲခူးတိုင်းကပဲခူးရွှေကျင်မတ်တော့တို့မှာမိုးအချိန်မြင့်မားနေပြီးစိုးရင်ရေမတ်ထက်ကျော်လွန်တရှိနေမှာဖြစ်တဲ့အတွက်အနေမိုင်းရက်ကွက်တွေမှာနေထိုင်တဲ့သူတွေကိုရေဘေးလွတ်ရာကိုပြောင်းရွှေ့ဖို့အတိပေးနှိုးဆော်တာတွေပြုလုပ်ထားပါတယ်ခင်ဗျာ